ဗြိတိန်ရေပေါ်မှာရုရှားတရှိုးဟောင်းဆာဂေးစခရီပယ်နဲ့တမိဖြစ်သူယူလီယာတို့ကိုရုရှားလို့အာယုံကျော်ထိခိုက်စေတဲ့အစိတ်တုံးပြီးတိုက်ခိုက်မှုဘယ်လိုဖြစ်ပွားခဲ့လဲဆိုတာဖြည့်ရှင်းပေးဖို့ရုရှားကိုတောင်းဆိုရတဲ့ပတ်သက်ပြီးတုံ့ပြန်မှုတစ်ခုမှမရှိတဲ့အတွက်ရုရှားသံမှုထမ်း23ကိုဗြိတိန်ကနှင်ထုတ်တာအပောင်းဝင်အရေးယူတုံ့ပြန်မှုတွေလှုပ်လိုက်ကြောင်းဗြိတိန်အစိုးရကကြေညာပါတယ်။အရေးယူမှုတွေကိုဗြိတိန်အောက်လွှတ်တော်မှဝန်ကြီးချုပ်ထရီဇန်မေကကြေညာတာပါ။ဗြိတိန်ပေါ်တခြားအစိုးရတရက်ကဦးစီးပြီးရန်လိုတဲ့လှုပ်ရက်မှုကာကွယ်ဖို့အတွက်ဥပဒေမူကြမ်းချက်ကိုသူမအစိုးရအဖွဲ့ကရေးဆွဲမှဖြစ်ကြောင်းနဲ့တချို့လှုပ်ထောက်လန်းကိုတိုက်ဖြတ်ရေးကိုလည်းလှုပ်ဆောင်သွားမယ်လို့ပြောပါတယ်။အခုအရေးယူခဲ့တဲ့အထက်မှာမက်ဂနစ်ကီပုံစံဥပဒေကိုပြင်ဆင်မှုတွေလုပ်ပြီးလက်ခံထားတာမို့ရုရှားကလူခွင့်ရေးချိုးဖောက်သူတွေရဲ့ပိုင်ဆိုင်မှုတွေကိုထိန်းချုပ်ခွင့်ရှိတယ်လို့ဗြိတိန်နဲ့ရုရှားနိုင်ငံသားတွေကြားအဆင့်မြင့်အရာရှိချင်းဆက်ဆံရေးအားလုံးကိုဆိုင်းငံ့ထားဖို့ပါဝင်ပါတယ်။ဒီထက်မှာဗြိတိန်ကိုလာရောက်ဖို့စီစဉ်ထားတဲ့ရုရှားနိုင်ငံခြားရေးဝန်ကြီးဆာဂေးလက်ပလော့ပ်လည်းပါပါတယ်။ရင်ထုတ်ခံတဲ့ရုရှားတွေအတွက်ထွက်ခွာခြင်းတရင်တပတ်ပေးပါတယ်။ဒါဟာ1987ဆေးခေတ်ဆစ်ချိန်မြင့်ခဲ့ခြင်းကစပြီးအရေးအတွက်အများဆုံးနှင်ထုတ်ခံရတာပါ။ရုရှားလို့ Novichok အယုံကြောထိခိုက်စေတဲ့စိတ်တုံးတိုက်ခိုက်မှုဘယ်လိုဖြစ်ခဲ့လဲဆိုတာရှင်းပြဖို့ Britain အစိုးရကတောင်းဆိုခဲ့ပေမဲ့ရုရှားဘက်ကဘာမှရှင်းမပြခဲ့တဲ့အပြင်ဒီကိစ္စမှာရုရှားဆိုကပတ်သက်မှုရှိတယ်လို့ Britain ရဲ့ဆွဆဲချက်တွေနဲ့ပတ်သက်ပြီးလည်းတုံ့ပြန်ရှင်းလင်းမှုတစ်ခုမှမလုပ်ဘဲလေးစားမှုလုံးဝမရှိကြောင်းရုရှားကပြသခဲ့တယ်လို့ British ဝန်ကြီးချုပ်မေကပြောပါတယ်။